မြောက်ကိုရီးယားရဲ့အခုနောက်ဆုံးဒုံးကျည်စမ်းသပ်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကမနေ့ဖြန်အင်္ဂါနေ့မှာရေးပေါ်အစည်းအဝေးကျင်းပဖို့ရှိပါတယ်။မြောက်ကိုရီးယားဘက်ကအရင်ကမစမ်းသပ်ဖူးတဲ့ဒုံးကျည်အမျိုးအစားအစ်တစ်မျိုးကိုမနေ့တနင်္ဂနွေနေ့ကစမ်းသပ်ခဲ့ပြီးနောက်မှာအမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားတို့ကအရေးပေါ်ဆွေးနွေးကြဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။အခုနောက်ဆုံးမြောက်ကိုရီးယားဘက်ကစမ်းသပ်တဲ့ဒုံးကျည်ကတော့အဆင့်နှစ်ဆင့်ပောက်ကွဲနိုင်ပြီးကီလိုမီတာ4500လောက်အထိပြန့်တန်းနိုင်လောက်တယ်လို့လည်းရည်ညွှန်းပြောဆိုနေကြပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုကြောင့်ပဲတောင်ကိုရီးယားဘက်ကကမ္ဘာနဲ့ဆက်ဆံရေးပိုးပြီးခိုင်မာအောင်ဆောင်ရွက်တဲ့အနေနဲ့သမ္မတမွန်ဂျေအင်းကအထူးကိုယ်စားလှယ်တွေကိုကမ္ဘာဒေါ်လာဆေးလွတ်နေပါတယ်။အစိုးရတည်ရဲ့မူဝါဒတွေကိုရှင်းလင်းတင်ပြပြီးအမြင့်ချင်းဖလှယ်ထိုင်ရေးအထူးကိုယ်စားလှယ်တွေကဆောင်ရွက်ကြမှာပါ။အမေရိကန်ဆိုင်ရာတောင်ကိုရီးယားသံအမတ်ကြီးဟာဟွန်ဆုကဟွမ်ကအမေရိကန်ကိုလာရောက်မှာဖြစ်ပြီးဝန်ကြီးချုပ်ဟောင်လီဟေချန်ကိုတော့တရုတ်နိုင်ငံကိုဆေးလွတ်ချပါတယ်။လက်ရှိအနာရဒီမိုကရက်တစ်ပါတီကလွှတ်တော်အမတ်နှစ်ဦးတို့ကတော့ဂျပန်နဲ့ရုရှားကိုသွားရောက်မှာဖြစ်ပြီးသမ္မတရဲ့စီးပွားရေးမူဝါဒရေးရာအကြံပေးတစ်ဦးကတော့ဂျာမနီကိုသွားမှာဖြစ်ပါတယ်။အကြီးစားနျူကလ িয়ার ထိပ်ဖို့တဲဆောင်နိုင်စွမ်းကိုဆန့်သက်တဲ့အနေနဲ့မြောက်ကိုရီးယားဘက်ကအသစ်တီထွင်လိုက်တဲ့တာလတ်ပစ်နဲ့တာဝဲပစ်ကြားဒုံးကျည်တစ်စင်းကိုခေါင်းဆောင်ကင်ဂျုံအွန်းရဲ့ကြီးကြပ်မှုနဲ့အောင်အောင်မြင်မြင်ဆန့်သက်နိုင်ခဲ့တယ်လို့လည်းဒီကနေ့တနင်္လာနေ့အစောပိုင်းမှာပဲမြောက်ကိုရီးယားဘက်ကပြောဆိုပါတယ်။အခုဆန့်သက်တဲ့ဒုံးကျည်က989ကီလိုမီတာအဝေးထိရောက်ရှိပြီးအမြင့်ကတော့2,117ကီလိုမီတာထိမြင့်နိုင်သမတ်မြင့်အောင်ပြင့်လွတ်လိုက်တာကြောင့်အင်းကြီးချင်းနိုင်ငံတွေရဲ့လုံခြုံရေးအပေါ်မှာတက်ရောက်မှုမရှိဘူးဆိုပြီးလဲမြောက်ကိုရီးယားနိုင်ငံပိုင် KCNA သတင်းကပြောဆိုသွားပါတယ်ရှင်။